လူမောင်ခိုခိုင်းခေါင်းဆောင်လူတနေရရှိသူတယောက်နဲ့တရားမဝင်ရွှေ့ပြောင်းနေထိုင်လို့သူမြန်မာမျိုးသား28ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမလေးရှားနေဆက်ဟာဒီယာယီမြို့မှာစီနီနီတို့ကဖမ်းမိတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။သူတို့ဟာမလေးရှားနိုင်ငံကိုသွားနိုင်ဖို့အတွက်ဟာဒီယာယီခေါင်းကွင်းနားမှာ၅ရက်တာအစားမစားရဘဲနဲ့ပုံအောင်နေခဲ့တာလို့ပြောပါတယ်။လူမောင်ခိုခိုင်းခေါင်းဆောင်လူတနေရရှိသူကိုစီနီနီမနက်ပိုင်းမှာရဲကဖမ်းမိခဲ့ပြီးတော့ဒီလူကမြန်မာအုပ်စုကိုပုံနေဖို့လက်ပြခဲ့ရကနေရဲကတွေ့သွားပြီးတဲ့နောက်ဖုံးနေသူတွေကိုလည်းဖမ်းဆီးခဲ့တာပါ။ရန်ကုန်ကနေမလေးရှားကိုတရားမဝင်သွားရောက်ဖို့ကြိုးစားနေရလို့ရဲကပြောပါတယ်။လူမောင်ခိုခိုင်းကရင်းနှောင်းနေဆက်ကနေတဆင့်သူတို့ကိုထိုင်းနိုင်ငံနဲ့ခေါ်သွင်းခဲ့ပြီးတော့သူတို့ကိုဘတ်ကားပေါ်တင်ပေးခဲ့ပြီးတော့တချို့ကတော့ထရက်ကားရဲ့နောက်မှာလိုက်လာခဲ့တယ်လို့လည်းဆိုပါတယ်။ကောက်ကွင်းတော့ကစုံမမှာတွေ့ဖို့စီစဉ်ထားပြီးတော့ဒီကနေ့တဆင့်တိတ်ပြီးတော့မဝေးလာတဲ့ထိုင်းမလေးရှားနယ်စပ်ကိုသွားဖို့ပုံပြီးတော့စောင့်နေကြတာလို့ဆိုပါတယ်။ဒါပေမဲ့လည်းသူတို့ကိုလာကြွေရမယ့်သူကတပတ်လောက်အကြာထိပေါ်မလာတဲ့အတွက်၅ရက်လုံးလုံးအစားလုံးအောင်မစားရဘဲရေဘဲတောက်ပြီးနေလာကြတာလို့လည်းဆိုပါတယ်။ဒီအမျိုးသားတွေကိုတရားမဝင်ဝင်ရောက်မှုနဲ့ဆွဲချက်တင်ထားပြီးတော့ဟာဒီယာမျိုးကအုံလုံးရဲစခန်းကိုခေါ်ထားပါတယ်။သူတို့ကိုမြန်မာပြည်ပြန်ပို့မှလည်းဖြစ်ပါတယ်။လူမောင်ခိုခိုင်းကောင်းဆောင်အဖြစ်တန်တရားရှိသူကိုတော့လူမောင်ခိုခိုင်းအကြောင်းဆက်ပြီးတော့စစ်မေးဖို့အတွက်ဖန်ထားအောင်မှာဖြစ်ပါတယ်။